American သမ္မတ Donald Trump ကသူ့နဲ့သမ္မတကတော် Melania Trump တို့မှာ COVID-19 ကူးစက်ခံရတယ်လို့ကြေညာခဲ့ပြီးတဲ့နောက်သမ္မတ Trump မိသားစုအတွက်ကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေကစုမုံကောင်းတွေတောင်းပေးနေကြပါတယ်။တမျိုးရှိုးကမ္ဘာကျန်းမာရေးအဖွဲ့အကြီးကဒေါက်တာ Tedros Ghebreyesus ကတောက်ကြနေအစောပိုင်းမှာပဲသမ္မတနဲ့သမ္မတကတော်တို့မြန်မြန်ဆန်ဆန်လုံးဝပြန်ကျန်းမာလာဖို့ဆုတောင်းကြောင်း Twitter မှာရေးပါတယ်။သမ္မတ Trump အတွက်ပထမဆုံးဆုတောင်းပေးသူကသူနဲ့အရင်နှီးဆုံးတူဦးဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသမ္မတထရန့်ရဲ့ယုံကြည်မှုအပြည့်နဲ့ချန့်ခံတဲ့စိတ်တဟအန္တရာယ်ကြီးတဲ့ဒီဗိုင်းရပ်စ်ကိုအောင်နိုင်မှုအထောက်ကူရနိုင်မယ်ဆိုတာတေချာကြောင်းပြောကြားပြီးကျန်းမာစေဖို့ဆုမွန်ကောင်းတောင်းပေးပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကတော့သမ္မတနဲ့သမ္မတကတော်တို့အမြန်ပြန်ပြီးနလန်ထူလာစေဖို့ဆုတောင်းပေးနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။ကိုရိုင်းဒီယောကအခုဆက်ခံရတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းဆုတောင်းပေးခဲ့တာပါ။အခုချိန်ထိတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တရုတ်သမ္မတရှီကျင်ပင်တို့စီကတော့တရားဝင်ပြောဆိုမှုတွေမတွေ့ရသေးပါဘူး။